ကုလသမဂ္ဂဖွံ့ဖြိုးရေးနိုင်ငံတွေအနေနဲ့ဥကြုံမုံထုံကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း358ဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံကိုတနင်္လာနေ့မှာအိတ်ဖွင့်ရေးစာရေးသားပေးဖို့တောင်းဆိုလိုက်ပါတယ်။ဥကြုံမုံထုံဟာမြန်မာပြည်သူတွေအတွက်ရောစစ်တပ်အာဏာသိမ်းယူတာခံရတဲ့အရက်သားအစိုးရအတွက်ပါကိုစားပြုသူတဦးဖြစ်တဲ့အတွက်သူ့ကိုပဲကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်အတိမတ်ပြုဖို့လူမှုအဖွဲ့အစည်းတွေကတောင်းဆိုတာပါ။စစ်ကောင်စီကတင်သွင်းသူကိုရွေးချယ်မယ်ဆိုရင်ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေကိုကိုစားပြည်သူထက်မြန်မာပြည်သူတွေကိုရဲရဲဆက်ဆက်တပ်ဖြတ်နှိမ့်ဆက်တဲ့စစ်ကောင်စီကိုယ်စားလှယ်ကိုခံထားမိနိုင်တဲ့အနေအထားရောက်သွားနိုင်တယ်လို့ Progressive Voice အဖွဲ့ကဒေါခင်အောင်မာကပြောပါတယ်လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဘုတ်အဖွဲ့ဝင်တူဖြစ်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကလည်းကုလသမဂ္ဂရဲ့စံတန်ဖိုးတွေဖြစ်တဲ့ငြိမ်းချမ်းရေးလူခွင့်ရေးတရားမျှတရေးနဲ့လူမှုတိုးတက်ရေးတွေနဲ့မကပ်ညီတဲ့မြန်မာစစ်တပ်ရဲ့ကိုယ်စားလှယ်ကိုရွေးချယ်မယ်ဆိုရင်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီလမ်းပြန်လျှောက်လှမ်းနိုင်ွယ်ဆုံးရှုံးရုံနဲ့မကဘဲကမ္ဘာတစ်လွှာကုလသမဂ္ဂကြိုးပမ်းမှုတွေပါအချင်းကြီးဖြစ်လာနိုင်ရည်ရှိတယ်လို့ထောက်ပြထားပါတယ်။